ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလ16ရက်နေ့ကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားအကြမ်းဖက်ထိတွေ့မှုဖြစ်ပွားခဲ့ပြီးလူခဏဦးသေဆုံးခဲ့က12ဦးဒဏ်ရာရခဲ့ပါတယ်။ရခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆုံးခြင်းအထိမ်းအမှတ်ဟောပြောပွဲကိုအာဏာပိုင်တွေကပိတ်ပင်တားဆီးခဲ့ရာကရုံးရင်ဆန်ခတ်ဖြစ်ပွားပြီးအခုလိုလူသေဆုံးတဲ့အထိဖြစ်ခဲ့ရတာပါ။ဒီဖြစ်ရပ်ရဲ့နောက်ဆက်တွဲအနေနဲ့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဟောင်းအမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုအစိုးရကဖမ်းဆီးခဲ့ပါတယ်။ဒေါက်တာအေးမောင်ဟာဇန်နဝါရီလ15ရက်ကရေတိတောင်မြို့နယ်မှာပြုလုပ်တဲ့ရခိုင်ပြည်နယ်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးခြင်း233နှစ်မြောက်ဝန်းနည်းပွဲအထိမ်းအမှတ်စာပေဟောပြောပွဲမှာဟောပြောချက်တွေနဲ့ပတ်သက်ပြီးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အခုလိုမြောက်ဦးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်ရက်နဲ့လွှတ်တော်ကိုယ်စားလှယ်တဦးဖမ်းဆီးခံခဲ့ရတဲ့အခြေအနေတွေပေါ်မှာနိုင်ငံရေးလှုပ်ရှားသူတွေကြားဝေဖန်မှုတွေလည်းထွက်ပေါ်လာပါတယ်။မွန်တတလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနိုင်ငွေသိန်းက
ဆန္ဒပြနေနေရကပြောတာကဒီခရိုင်ရဲယုံတို့ဘာယုံညာယုံတွေဝင်စီးပြီးတော့ဘာညာအကြမ်းပြင်းလိုက်လုပ်တဲ့ခါကျသူတို့ပြရတဲ့ဆိုတဲ့အနေထားပေါ့။အဲ့လိုဖြစ်တဲ့ခါကျတော့သူတို့ကမပြစ်ချင်ပဲနဲ့ပြရတဲ့ဆိုတဲ့ဟာကတော့တကယ်တကယ်ဆိုတော့ဒီလိုမျိုးမပြစ်တိဘူးလို့တို့အနေနဲ့လိုပဲသဘောပေါက်တယ်။တနိုင်ဆုံးကတော့တနတ်နဲ့မပြစ်တတ်ပဲနဲ့ဒီဆန္ဒပြမှုကြောင့်ရခတ်မှုကပြည်လဲအောင်ဒီပုံကိုယ်တွေလုံနိုင်တဲ့အရေးချင်းရှိတယ်လို့ဒီလိုပဲသဘောပေါက်တယ်။ပြစ်တတ်ဖို့မလိုပေါ့ဒီရုပ်ရင်းဆန္ဒမှုကိုချာမီနဲ့ပြည်လဲအောင်လဲလွတ်လွတ်ရတယ်လို့ဒီလိုသဘောပေါက်တယ်။ဒီအထဲမှာကတကယ်တကယ်ဆိုတော့ရင်းချမ်းရေးကြောင်ပြောပြီးတော့ကချင်မှာလည်းတိုက်ပွဲဖြစ်တယ်ရှမ်းမှာလည်းတိုက်ပွဲဖြစ်တယ်ဟောအဲ့လိုဖြစ်တဲ့ခါကျတော့တို့ရခိုင်အတွက်ပို့ပြီးတော့လွတ်လပ်မှုအတွက်ကတော့ဖြစ်နိုင်ရင်နှီးပေါင်းစုံလွတ်ရမယ်ဆိုတဲ့အနေထားနဲ့ဒေါက်တာအိမ်မောင်ကပြောတဲ့သဘောပါတလောက်အထိတော့18တက်အထိကိုသူကရောက်သွားတဲ့အချိန်ဒီမှာမရောက်သေးပဲသူ့ရဲ့သဘောထားပဲရှိသေးတာကိုအဲ့ဒါကြောင့်မလို့ဒေါက်တာအိမ်မောင်ဖန်ခံရတယ်ဆိုတာကအနည်းတော့လုံနေမလားလို့သူတို့ပြောချင်တယ
်မွန်တေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနိုင်ငွေသိန်းပြောသွားတာပါရှင်မြန်မာဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်ဦးခင်မောင်ဆွေကလည်းမြောက်ဦးဝါဒီအကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီလိုတရမ်းနဲ့ပြစ်တာမျိုးကတော့မတင့်တော်ဘူးလို့ထင်တယ်ကျွန်တော်တို့ကတော့ဒီလိုရောဘာကြီးစားနေနဲ့ပြစ်ခတ်ပြီးတော့ဒီဟုတ်ကိုထိန်းသိမ်းမယ်၊တုံးနဲ့ဝင်ရိုက်မယ်၊ရဲရဲနာကျင်နာတော့မှာပေါ့ဗျာ။အဲ့လိုမျိုးအနာခံပြီးတော့တားဆီးဖို့မကျေစားနဲ့တန်းပြီးတော့တနတ်ကိုအသက်ထောင်ပေါက်ပြီးတော့ကသတိပေးတာကိုဒီဟုတ်ကတော့စိတ်ကြွနေတဲ့ခါကျတော့ရာမတန်းနိုင်မရှိနိုင်ဖြစ်ပြီးတော့ဝင်လူရောပြစ်တာကတ်တယ်လို့ဖြစ်တာတော့ကျွန်တော်တို့မလိုလားဘူးမဖြစ်တယ်ဘူးဒါရဲ့အရေးအဓိကအားနည်းချက်ကတော့ဒီနေ့ဆော့ပြောလို့ပေါ့အဲမြန်မာရေးဖြစ်စဉ်ကိုစန့်ကျင်ထိုးဖောက်ပြီးတော့ကဗမာကျွန်ဖြစ်တယ်နေရာမလိုလားဘူးတော့ရခိုင်ပြည်နယ်လွတ်လပ်ရေးရအောင်လုပ်မယ်ဆိုတဲ့အယူအမြင်အားတစ်ချို့သွားတဲ့နိုင်ငံရေးဖြစ်စဉ်ကိုစန့်ကျင်ထိုးဖောက်ပြီးတော့ဖြစ်လာတဲ့အမြင်ကိုရှင်းလင်းတင်မှုနောက်ပြီးတော့အားနာမယ့်အဖွဲ့အစည်းတွေနဲ့ဒီလူမျိုးရေးဒိန်းဒိန်းတဲ့ပုံစံတွေရဲ့ကျွန်တော်တို့လူမှုကဲမှုတွေမှာအားနည်းရည်သုံးတရားရှိနေပြီလို့ကျွန်တော်သုံးသပ်ပါတယ်
။အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်ဦးကမောင်ဆွေပြောသွားတာပါရှင်။မြောက်ဦးကဒီဖြစ်ရက်နဲ့ပတ်သက်ပြီးရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာဒေါ်ညိုညိုသိန်းရဲ့အမြင်ကလည်
းခုမြောက်ဦးအရှိခင်းပေါ်မှာအစိုးရရဲ့သုံးသပ်ချက်တွေရောဟိုပြည်ထောင်ရေးရဲ့တုံ့ပြန်ပုံတွေရောပေါ့နော်အခုလိုဒေါက်တာအေးမောင်ကိုဖမ်းလိုက်တဲ့အပေါ်မှာရောကြည့်လိုက်မယ်ဆိုလို့ရှိရင်မတူကွဲပြားမှုတွေပုံမှန်တန်မိုးထားမှုလေးစားမှုအခုလောလောဆယ်မှာနိုင်ငံရေးခေါင်းဆောင်ဒီအနေနဲ့ရောဒီပြည်ထောင်ရေးဖက်ကားကောပေါ့နော်အရန်ကိုအားနည်းနေတယ်ဆိုတာကိုတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့အခုဖြစ်စဉ်တစ်ခုလုံးကမြန်မာနိုင်ငံဟိုတမိုင်းမှာအမဲဆက်တစ်ခုအနေနဲ့ဆွန့်ထင်းကြံခဲ့တဲ့ဖြစ်စဉ်ဖြစ်တယ်နောက်ပြီးတော့မြန်မာနိုင်ငံကိုထောက်လျှောက်ပြလာခဲ့တဲ့ပညာရှင်တွေကဘာလို့အမှတ်ရသွားလဲဆိုတဲ့အခါကျတော့1988မတိုင်ခင်ကပေါ့နော်အကြမ်းဖက်မှုတွေကိုတုံ့ပြန်ခဲ့တဲ့ဖြစ်စဉ်ကိုပြန်ပြီးတော့ကြည့်ရစီလေအဲ့ဒီ1988 89ပတ်ဝန်းကျင်ကအရေးအသားတွေအုံနှုံးတွေအပြောအဆိုတွေကိုသတင်းစာတွေမှာတွေ့လာရတဲ့အပေါ်မှာအဲ့ဒီအပေါ်မှာအရန်ကိုစိုးရိမ်မကင်းဖြစ်ကြတယ်ပေါ့နော်ဒါကြောင့်မလို့အခုမြောက်ဦးရေးခင်မှာပတ်ဝန်းပတ်သက်တဲ့လူတွေကိုဒီဟာကောင်းအေးအေးနဲ့ပေါ့နော်အချိန်ယူပြီးတော့ကိုလုတ်ခဲ့တဲ့ကိစ္စကိုပုဂ္ဂိုလ်ဆွဲဆန္ဒဆွဲကင်းကင်းနဲ့အဖွဲ့အစည်းဆွဲကင်းကင်းနဲ့ပြန်ပြီးတော့လေးလာသုံးသပ်ဖို့လိုမယ်လို့တော့ထင်တယ်ပေါ့
မြောက်ဦးမြို့မှာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုကိုရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်ပြီးလက်မခံနိုင်ကြောင်းဒီလိုဆန္ဒထုတ်ဖော်မှုတွေကိုဆွေးနွေးညှိနှိုင်းခြင်းနဲ့အပြေရှာစေလိုကြောင်းလူပောင်တိဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကလည်းပြောပါတယ
်ဒီဆန္ဒပြတဲ့ကိစ္စတွေခုနကဆန္ဒထုတ်ဖော်တဲ့ကိစ္စတွေနဲ့ပတ်သက်လို့ရှိရင်အကြမ်းဖက်ဖြိုခွင်းတာပေါ့နော်အကြမ်းဖက်ဖြိုခွင်းတဲ့အဆင့်ထက်တောင်ဒ ီကိစ္စကနည်းနည်းကျော်တယ်လူတော်တည်းလူတော်တန်ရတယ်ဟိုဒါစင်နဲ့ချီတယ်ဆိုအဲ့ဒီကိစ္စကတော့ကျွန်တော်တို့အနေနဲ့လက်ခံလို့မရတဲ့ကိစ္စဖြစ်တယ်ဟိုချင်းတွေကဒီလိုကိစ္စမျိုးကဆွေးနွေးညှိနှိုင်းပြီးတော့အပြေရှားလို့ရတယ်လို့ကျွန်တော်ယူဆတယ်အထူးသဖြင့်ဒီဆန္ဒပြတဲ့ကိစ္စတွေဆန္ဒထုတ်ဖော်တဲ့ကိစ္စတွေကိုလက်နှက်နဲ့အကြမ်းဖက်ဖြိုခွင်းတဲ့ကိစ္စကိုလုံးဝကျွန်တော်အနေနဲ့လက်ခံမှုခက်ပါတယ
်။ဒါကတော့လူခုနှစ်ဦးတေဆုံးတဲ့အထိဖြစ်ခဲ့တဲ့မြောက်ဦးပြည်တနာနဲ့ပတ်သက်ပြီးနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့နိုင်ငံရေးလှုပ်ရှားသူတွေရဲ့အမြင်တွေကိုကြားခဲ့ရတာပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလ16ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံတို့ကလည်းစိုးရိမ်မကင်းဖြစ်မိကြောင်းအသီးသီးထုတ်ပြန်ပါတယ်။ဒါအပြင်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့လည်းတာဝန်ရှိသူတွေကိုတောင်းဆိုထားပါတယ်ရှင်။